တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရခြင်းတွေ့ရတဲ့ပြဿနာတွေဟာခွက်တွေအားနည်းချက်တွေကိုကွန်မြူနစ်ပါတီအနေနဲ့ပြင်ဆင်ရလိမ့်မယ်လို့တရုတ်သမ္မတရှီချင်းဖင်ကသတိပေးပါတယ်။ပြည်သူတွေရဲ့အသက်တွေနဲ့ကျန်းမာရေးဘေးကင်းလုံခြုံမှုဟာအုပ်ချုပ်နေတဲ့ပါတီအတွက်ကြီးမားတဲ့တာဝန်တစ်ရပ်ဖြစ်တရုတ်သမ္မတကပြောဆိုခဲ့တဲ့အကြောင်းလဲနိုင်ငံမယုံမြင်သံကြားကတောက်ကြနေမှာပြောဆိုလိုက်တာပါ။ပြည်ရင်ပြောင်းလဲဆရာကော်မတီဆွေးနွေးပွဲတွင်တရုတ်သမ္မတကပြောကြားရမှာကျန်းမာရေးဆက်ရှိမှုအာမခံနဲ့ရောဂါကြီးတွေကိုကုသရေးစနစ်တွေတိုးတက်အောင်လုပ်ဖို့ပြောဆိုခဲ့တယ်လို့လည်းသတင်းကဖော်ပြပါရတယ်။အချိန်နှဲမှာပဲတရုတ်ဆိုရထိတ်တန့်ရရှိသူကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိုင်းပြည်အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်လက်ခံပြောဆိုပေမဲ့လိုအပ်တဲ့အလွန်ကျွံတုံ့ပြန်တာတွေမလုပ်ဖို့လည်းသတိပေးခဲ့တာပါ။အမေရိကန်ပြည်အစိုးရအနေနဲ့ဗိုင်းရပ်စ်အနေကိုကာဝယ်ရမှာမလိုအပ်တဲ့အစီအစဉ်တွေလှုပ်လာခဲ့မယ်ဆိုရင်ကုန်သွယ်ရေးခီးသွွာလာမှုတွေနဲ့ခီးသွွာလုပ်ငန်းတွေမှာထိခိုက်နိုင်တဲ့အကြောင်းလဲတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။ဇန်နဝါရီလကဆက်လို့အမေရိကန်ပါဝင်နိုင်ငံတော်များကခီးသွွာလာမှုတွေကိုကန့်သတ်တာပါဝင်ဗိုင်းရပ်စ်ကာဝယ်ရေးအစီအစဉ်တွေကိုစတင်လာတာလည်းဖြစ်ပါတယ်။